ထိုင်းနိုင်ငံမှာလိတ်ကျွန်းလူသတ်မှုနဲ့တည်တံ့ပေးခံရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးကိုထိုင်းပြည်ရင်ကပြည်တံကနေကင်းလွတ်ခွင့်ပေးပါရန်ဆိုတဲ့အချက်လက်တွေပါတဲ့အတနာခံစာမူကြမ်းကိုဗန်ကောက်မှာရှိတဲ့ထိုင်းရှေ့နေများကောင်စီကတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မနေ့ကဗန်ကောက်မြို့ကမြန်မာတန်ယုံကိုပေးပို့ခဲ့ပါတယ်။ဒီအတနာခံစာတဲမှာအယူခံကိုအောက်တိုဘာလ21ရက်နေ့မှာအပြီးတင်နိုင်ရေးအတွက်မြန်မာဘက်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတည်တံ့ချမှတ်ခြင်းခံနိုင်ရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာတင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းရှိနေများကောင်စီကရေးသားထားတဲ့အတနာခံစာမူကြမ်းကိုမြန်မာတန်ယုံကိုအောက်တိုဘာလ16ရက်နေ့ညနေပိုင်းမှာပေးပို့လာတယ်လို့ဆိုပါရယ်ဒီစာထဲမှာပါဝင်တဲ့အဓိကအချက်လက်တွေနဲ့ပတ်သက်ပြီးမြန်မာတန်ယုံရဲ့ဥပဒေအကြံပေးဥအောင်မျိုးတန်းကအခုလိုပြောပြပါရယ
်တဘောကအဓိကပေးနေပြီဆိုပြီးမလုပ်ဖောက်ဘူးလို့တော့လောကရှင်ကြီးလည်းမရတော့ဘူးဒါကဝင်ရောက်ခံလို့ဖြစ်ဘူးတဘောကဆောက်လို့ညင်းလာတာလေအဲဝင်ခံလို့ဖြစ်တယ်အဲ့ဒါဘယ်လိုကြီးရလဲဆိုတော့အတရားရုံးနဲ့ဆိုင်မှတ်တဲ့အမိန့်အမိန့်ပေါ်ဖို့တော့နော်ဘယ်လိုဆုံးမလဲဟိုဘယ်လိုအခုပြောရမလို့ပါဘူးဆိုတော့ဆက်လို့ထည့်ရတာပေါ့
ဟုတ်က
ဲ့ဒါကပါတယ်ဒါပေမဲ့ဆက်လို့အကြည့်ဒီကထိုင်းနိုင်ငံထဲမှာလိုလာရလို့ကစပတ်တဲ့ချိန်မှာလည်းထိုင်းနိုင်ငံရဲ့ဟိုဟာကိုစီကံဖို့ပြတာလည်းမရှိဘူးမြန်မာနိုင်ငံမှာလည်းရရှိချက်ပြုစုလျက်ပြုလုပ်ရခြင်းမရှိဘူးအဲအတန်းတရားလေးတွေပြင်ရည်ပြီးတော့နေပြီးတော့ဆက်လို့လည်းမထူးမှရဖြစ်နေတယ်ဒါမျိုးတွေချက်ပြီးအဓိကထားတာဆိုလို့ပြည်ထောင်မှတပါဟိုပြည်ထောင်ကြောင်းနဲ့တတ်မှတ်ပြီးဖို့ဒါမျိုးတွေပြည်ထောင်ပြည်ထောင်မှခွင့်လွှတ်ရမ်းဆိုပြီးတော့အဲ့လိုယူထားတယ
်ထိုင်းမရင်မင်းမြတ်ကိုတနာခံစာတင်ရတာဟာမြန်မာလူငယ်နှစ်ဦးလွတ်မြောက်နိုင်ရေးနဲ့တည်တံ့မှတပါတခြားပြည်တံတွေထိလျှော့ပေါက်ပေးနိုင်ရေးအလားအလာကောင်းနေရလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းဥအောင်မျိုးတန်းကတော့ဆက်ပြောပြပါတယ်
။ဒီအခုကကြက်ခံရတည်ရမရှိတာဘူး
။
ဘင်းဘင်းအနေနဲ့တနာလို့ပဲလှုပ်ပြီးတည်တာမျိုးရှင်လေ။ဒီတစ်ခါကျတော့သုံးတုံးကြကြအနောက်ဆုံးပဲမဆက်အထောင်နာနေတဲ့ကြက်ကြထောင်နာနေတဲ့ကြက်ကြတော့အနေနဲ့ဥပဒေကြီးအဒီကန်ပြန်မလဲဆိုတဲ့ခါလေးပေါ်လာတယ်။အဲ့ဒါလည်းဆိုရင်ဖြစ်ဖြစ်လာကြအကြောင်းရှိတယ်။
အော်တိုဘာလ18ရက်နေ့မှာတော့မြန်မာတန်ယုံကတန်မတ်ကြီးနဲ့တကွမြန်မာဘက်ကဥပဒေပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့လည်းဒီအတနာခံစာမူကြမ်းနဲ့ပတ်သက်လို့တွေ့ဆုံတိုင်ပင်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပြီးအော်တိုဘာလ21ရက်နေ့နောက်ဆုံးထားပြီးအတနာခံစာတင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့လည်းဆိုပါရယ
်တကယ်တော့နောက်ဆုံးနေ့ရက်က28ရက်ဆိုတော့28ရက်ဆိုလို့ဆောက်လို့မရအောင်ဒီကြားထဲမှာဒီစာကအကြေဒန်းရေးပါတဲ့စီးပွားရေးရှိတဲ့ပြည်မထွက်ရဘူးလို့ပြောတာ။တောင်းငန်းကြက်ကလေးပုံနဲ့ပုံထားတယ်
။ဒီတိမ်လူငယ်နှစ်ဦးဖြစ်တဲ့ဟန်နာနဲ့ဒေးဗစ်မီလာတို့အသက်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးအတွက်ထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကအခုနှစ်ဩဂုတ်လ29ရက်နေ့ကတည်တံ့မိန့်ကိုထပ်မံအတည်ပြုပေးလိုက်တာကြောင့်ဥပဒေလမ်းကြောင်းအရနောက်ထပ်လှုပ်ဆောင်စရာနီလန်ကုံဆုံးသွားပြီဖြစ်ပါတယ်။အခုထိုင်းပြည်ထံကိုအတနာခံစာတင်ဖို့လုပ်ရတာဟာသူတို့နှစ်ဦးအတွက်တေတံကနေပြစ်ဒဏ်လျှော့ချပြီးနောက်ဆုံးကြိုးစားချက်ဖြစ်ပါတယ်။မြန်မာရွှေ့ပြောင်းအလို့သမားခမန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတတ်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံ့ပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်မြန်မာရှေ့ပြောင်းလူငယ်နှုတ်ကိုပြန်လွှတ်ပေးဖို့မြန်မာလူခွင့်ရေးကော်မရှင်နဲ့ဒေသတွင်းလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံမှာလည်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြပွဲတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင်